ဒီအပိုင်းတွင်သတင်းစာမျက်နှာတွေလူမှုကွန်ရက်တွေမှာဆက်တိုက်လို့လို့မြင်နေကြနေရတာကတော့ပင်လယ်ငါးဖမ်းကြားပေါင်လုပ်ငန်းနဲ့အဲ့ဒီလုပ်ငန်းကနေလွတ်မြောက်လာတဲ့ရေလုံသားတွေရဲ့ငရဲကန်းတွေပဲဖြစ်ပါတယ်။လူကုန်ကူးခံရပြီးဖျာပုံမြို့နယ်ကျုံကရွန်းဒေါ်ငိမ့်ကန်းချေဘက်ကကြားပေါင်လုပ်ငန်းမှာအတင်းအဓမ္မခိုင်းစေခံခဲ့ရတဲ့တကုံတက္ကသိုလ်နောက်ဆုံးနှစ်ကျောင်းသားကိုမြတ်သူရထွန်းလုပ်ငန်းငယ်မှာရရှိခဲ့တဲ့ဒဏ်ရာတွေနဲ့ပြန်လည်လွတ်မြောက်လာပြီးနောက်ပိုင်းမှာတော့ငါးဖမ်းကြားပေါင်တွေဘောကငရဲကန်းတွေရဲ့အစတစကိုဆွဲထုတ်မိတယ်လို့ဖြစ်သွားခဲ့ပါတယ်။အဲ့ဒီအစကိုမြန်မာနိုင်ငံငါးလုပ်ငန်းအဖွဲ့ချုပ်အထွေထွေအတွင်းရင်းမှုဦးဝင်းကျိုင်ကကောင်းသောအစလို့မမြင်ပါဘူး။ငါးလုပ်ငန်းအဖွဲ့ချုပ်ပုံမှန်အစည်းအဝေးမှာဦးဝင်းကျိုင်ကအခုလိုပြောခဲ့တာ
ပါ။ကျွန်တော်တို့နိုင်ငံမှာရေလုံငန်းရဲ့ထွက်ကုန်တွေကဒီလိုညှဉ်းပန်းနှိပ်စက်ပြီးတော့ဟာလားလူခွင့်ရေးချိုးဖောက်ပြီးတော့ထုတ်လုပ်နေပါတယ်လို့ဆိုခဲ့ရင်ဆွဆွဲခဲ့ရင်ဒီဟာမီးလောင်ဟာလေပင်ဖြစ်ပြီးတော့ကျွန်တော်တို့ရဲ့ရေးသားပြင်ပြမှုပါ။အဲ့ဒီအထိရောက်သွားခဲ့လို့ရှိလို့ရှိရင်တိုင်းပြည်ရဲ့စီးပွားရေးနဲ့ဒီရေလုံငန်းရဲ့စီးပွားရေးကိုအထိနာလေအဲ့ဒါလေတချိန်ဖြစ်သွားပြီးနောင်ပြန်ဆယ်ဖို့အတွက်ဘရော့ပြန်ရုပ်သိမ်းပါလေတို့ဘာလို့ဘလို့မှတော့မျှော်လင့်လို့မရအောင်ချေရဖြစ်ခဲ့တဲ့ဖြစ်ကြောင်းအဲ့တော့မီဒီယာတွေကိုကျွန်တော်ကညစ်တယ်ရခံနေတယ်နော်အမျိုးသားရေးလည်းကြည့်ပြီးတော့ဖြစ်စဉ်တွေပေါ်မှာခွဲခြားပြီးတော့ဒီနေရာမှာဒါဖြစ်ရင်ဖြစ်တဲ့လူမှာတာဝန်ရှိတယ်သူရှင်းတည်သေးဦးနေမယ
်အဲ့ဒီသတင်းတွေဆက်တိုက်တက်လာချိန်မှာပဲ AR တိုင်းကြားပေါင်လုပ်ငန်းရှင်များအတင်းကဖျာပုံမြို့မှာမနေ့ကသတင်းစာရှင်းလင်းပွဲလုပ်ပြီးရေလုံသားလိုအပ်ချက်တွေကြောင့်လူကုန်ကူးမှုတွေရှိမရှိမစီစစ်နိုင်မဲနဲ့ပွဲစားတွေကနေတဆင့်လုတ်သားတွေခေါ်ယူနေရတယ်လို့ပြောလိုက်ပါတယ်။လုတ်သမား80ရာခိုင်နှုန်းဟာအထောက်အထားမရှိဘူးလို့ကြားပေါင်လုပ်ငန်းရှင်များအသင်းဥက္ကဋ္ဌကပြောပါတယ်။ကြားပေါင်ပိုင်ရှင်တွေအနေနဲ့လုတ်သမားတွေကိုရိုက်နှက်ဖို့စေခိုင်းတာတွေမရှိဘူးလို့လည်းအသင်းတာဝန်ရှိသူတွေကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အဲ့လိုစေခိုင်းတာတွေမရှိဘူးလို့ဆိုပေမဲ့ကြားပေါင်ကနေပြန်လွတ်မြောက်လာသူတွေကတော့သူတို့နေခဲ့ရတဲ့နေရာကိုလောကငရဲအနေနဲ့ပုံဖော်ပြောဆိုကြပါတယ်။အဲ့ချိန်မရှိသလောက်အချိန်ပြည့်အလုပ်လုပ်ရပြီးလုပ်ရတဲ့အလုပ်ကလည်းအလွန်မတန်ပြင်းမှန်းတယ်လို့ဆိုပါရယ်ဒီအပြင်လုပ်ငန်းအတွေ့အကြုံမရှိသူတွေမို့လုပ်ပုံကိုင်းပုံမမှန်တဲ့အခါမှာဖောင်ဦးစီးတွေဖောင်ဦးစီးချုပ်တွေရဲ့အရိုက်အနှက်ကိုခံရတယ်လို့လည်းပြောကြပါရယ်တဘာဝပင်လယ်ရေစီးမှာမျောနေပြီးတော့အလွန်လေးလံတဲ့ငါးဖမ်းပိုက်ကြီးတွေကိုအိပ်ရင်းမွားတဲ့လူသားအားနဲ့ဆယ်ယူမတင်ရတာမှာတင်ထိခိုက်ဒဏ်ရာတွေကရနေကြပြီသားဖြစ်တယ်လို့ကြားပေါင်လုပ်ငန်းအကြောင်းမှတ်တမ်းရုပ်ရှင်သွားရောက်ရိုက်ခဲ့မှုတွေတည်င်းထောက်ကိုစံတာအောင်ကပြောပါရယ်
24နိုင်လုံးဒီတဲ့ရတဲ့လောက်ရတယ်။နားကြေမရှိတော့ရလာငါတို့တောက်လျှောက်ဟိုပြုတ်ပြင်းနေရတယ်။လေလန်းနေရင်ပြုတ်တဲ့ဆောက်ပြလုပ်ငန်းခွင်နဲ့အများကြီးပဲဟိုတောင်းတဲ့ငါးဖမ်းရအောင်မဟုတ်ဘူး။မှန်းကြည့်လိုက်တဲ့ဘလော့ပစ်မဲ့ကမှန်းလို့ရတယ်။ပြန်လာတွေပြောတာတွေကလည်းတွေးကြည့်လို့တော့မရဘူးနော်။သူတို့အရန်ပြန်တဲ့ဟိုရိုက်ခံတဲ့ပိုက်အကြီးကိုပြန်ပြီးတော့ဟိုဆွတ်တင်ရတဲ့ရေလုံးလုံးဟာမျိုးအကြီးရှိရပါဘူး။သူချက်တုံးလို့လည်းခေါ်ကြတော့နော်။အဲ့အရာကြီးကခြေထဲမှာရစည်းနဲ့မျောနေတာဒါအကြီးပဲလေ။အဲ့တော့လူ200တောင်းလောက်အားနဲ့ပြန်ဆွဲတင်ရတာလွယ်အောင်မို့ပိုက်ကရည်စည်းနဲ့ပါဝါဆိုပြန်လေတာပေါ့အဲ့ဒါပြန်တိုက်ပြီးတော့ထိခိုက်တင်ရရရှိတယ်ခေါင်းနဲ့ကိုယ်တွေလက်ရရှိတယ်အဲ့ဒီခါကျရင်ခြေပုံမှာဒီသူဖောင်းပေါ့နော်ဘာမှရှိတာမျိုးမဟုတ်ဘူးအဲကန့်ကျင်ရဒီလုပ်ငန်းရှင်ကတော့ဘယ်တော့မှချက်ချင်းအဲထိခိုက်ရတာလေပြန်ချက်ချင်းကူညီတာမျိုးကမရှိဘူးသူတော့လူရောက်ပြေးမဆိုရင်ချက်ချင်းပြေးသွားနိုင်အောင်ပေါ့
ဒီလိုစိတ်မကောင်းစရာလူအခွင့်အရေးနစ်နာမှုတွေရှေ့ဆက်မဖြစ်အောင်ဘယ်လိုဆက်လုပ်ကြမလဲဆိုတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်အဖွဲ့ဝင်ဦးယူလွင်အောင်က RFA စကားဝိုင်းအစီအစဉ်မှာအခုလိုဆွေးနွေးထားပါတယ
်။လှုပ်လှုပ်တယ်ဆိုလို့ရှိရင်အလုပ်သမားဝန်ကြီးဌာနမှာ
ဒီ
ကတ်လုပ်ကိုလုပ်ရမယ်။ဟုတ်အလုပ်ရှာတဲ့လူကလည်းအဲဒီလေဘာကတ်ရှိတဲ့လူကိုပဲခန့်ရမယ်ပေါ့။ပြီးလို့ရှိရင်အလုပ်ရှင်နဲ့အလုပ်သမားသဘောတူစာချုပ်ချုပ်ဖို့လိုတယ်။ပြီးတော့မှသူ့စီမှာအလုပ်သမားဘယ်နှယောက်ခန့်ထားရလဲဆိုတာကိုအလုပ်သမားဝန်ကြီးဌာနကိုတတိယပုံပေါ်လို့ပါတယ်အဲ့ဒါမှလည်းလုံသမဝိဒါမှာစီရင်ရှိမယ်ပေါ့ဟုတ
်ပါတယ်
နောက်တစ်ခုကမှတ်ပုံတင်အမှန်အကန်နဲ့လာပြီးအလုပ်လုပ်ဖို့လိုတယ
်
ဒါမှလည်းလုံသမဝိဒါနာကစီစဉ်ဖို့လိုမယ်နောက်တစ်ခုကဒီငါးလုံငန်းဦးစီးဌာနကိုလည်းဒါသူ့ရဲ့မိခင်ဌာနဖြစ်တဲ့ကြောင့်ဒီငါးလုံငန်းမှာဘယ်သူတွေလုပ်နေပါလဲဆိုတာကိုစီရင်ရှိဖို့လိုမယ
်
ဒီလိုစီရင်မရှိတဲ့အတွက်ကြောင့်လည်းအခုလိုပြဿနာတွေဖြစ်တာပေါ့လေ
ရေလုံသားတွေရဲ့အခွင့်အရေးကိုဦးယူလွင်အောင်ပြောတဲ့နည်းနဲ့ရှေ့လျှောက်ကာကွယ်နိုင်မယ်ဆိုရင်တော့ဖြစ်ခဲ့ပြီးတာတွေနဲ့ဖြစ်နေစေနှစ်နာဆုံးရှုံးမှုတွေကိုဘယ်လိုဖြေရှင်းကြပါမလဲ။ဦးဝင်းကျိုင်ကတော့အခုလိုပြောပါလေ
။ဖြစ်စဉ်တွေကိုကျွန်တော်တို့ကမဖြစ်ဘူးလို့လည်းညင်းလို့မရဘူး။ဒီခေတ်ကြီးကဒါတော့ပွင့်လင်းပြီးမြင်သာထင်သာနဲ့ဟာလာဘလို့မှဖုံးကွယ်လို့မရတယ်ဆိုတော့ဖြစ်စဉ်တွေကရှိရင်ရှိတဲ့အတိုင်းဒါကျွန်တော်တို့ကဖြေရှင်းရမှာပဲ။အဲ့တော့လူကုန်ကူးတဲ့ဆိုလူကုန်ကူးမှုရဲတပ်ဖွဲ့နဲ့လူကုန်ကူးတဲ့ဥပဒေနဲ့ဒါအရေးယူ။လှုပ်ရှင်လှုပ်သမားကိစ္စဆိုရင်ညှဉ်းပန်းနှိပ်စက်တယ်ဆိုလှုပ်ရှင်လှုပ်သမားဥပဒေနဲ့အရေးယူ။ရာဇဝမှုဆိုရာဇဝမှုဥပဒေနဲ့အရေးယူပေါ့ဗျာ။ဒီလိုဖြစ်စေချင်တာ။
တဲ့နောက်ကိုစံတာအောင်ကတော့ကြားပေါင်လုပ်ငန်းနဲ့ပတ်သက်ပြီးမီဒီယာတွေအနေနဲ့သတိထားရေးဖို့ငါးလုပ်ငန်းအဖွဲ့ချုပ်ကပြောလိုက်တာကိုချင်း600ရောက်တယ်လို့မြင်ပါတယ်
ဒီဟာကြီးကဒီတတိယမှာဖော်ပြလို့
ရောက်သွားမယ်ဆိုတာမျိုးဟိုသူချင်းချောက်ဆိုတာမျိုးလည်းမဟုတ်ဘူးလို့ကျွန်တော်ထင်တာပါဘုရားအဓိကဒီလုပ်ငန်းဆက်တည်မြဲခြင်းလည်းဆိုရင်ဟိုအလုံးနဲ့အစဉ်တည်းတဲ့လုပ်ငန်းဝန်ဆရာစီကံနေလူတွေလို့ကျွန်တော်ထင်တာပဲဖြာပုံမျိုးနဲ့ပင်လေကြားဖောင်လုပ်ငန်းမှာတရားဒီကိုလှုပ်သားတသောင်းဝန်းကျင်လိုအပ်လေရှိပြီးတော့ပုံမှန်အားဖြင့်ဆိုရင်ကြားဖောင်လုပ်ငန်းတရားဒီမှာတည်ဆုံးတဲ့သ ောက်ချက်ချတဲ့အတန်တွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကအခုရက်ပိုင်းအတွင်းမှာပဲကြားပေါင်တွေကိုတွားရောက်စစ်ဆေးမယ်လို့ပြောကြားခဲ့ပါတယ်ရှင်။